စစ်ဆေးရကကျင်းပပွဲကိုရှိနေတဲ့ဒီနေ့ရွေးကောက်ပွဲတွေမှာမြန်မာနိုင်ငံသားတွေအနေနဲ့မဲပေးပိုင်ခွင့်ရှိတယ်လို့ဆန္ဒမရှိရင်မဲမပေးပဲနေပိုင်ခွင့်ရှိတယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။နေရင်ခြေရုပ်ချခံနေရတဲ့ရန်ကုန်မြို့နေမှာရှိနေဖြစ်သူနဲ့ဒီကနေ့တွေ့ဆုံချိန်မှာခုလိုပြောဆိုလိုက်တာပါ။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပဲပြောပြပေးပါအောင်ခင်ဗျာ။
ဟုတ်ကဲ့ပါ။တောင်ကြနေနေ့လယ်ပိုင်းကနှစ်နာရီလောက်တွေ့ဆုံခဲ့ရတဲ့အချိန်အတွင်းဒေါ်ဆန်းစုကြည်ကအခုလိုပြောကြားခဲ့တာလို့အကျိုးဆောင်ရှင်နေကြီးဦးညာဝင်းက VOA ကိုပြောပြပါတယ်
။ဒေါ်အောင်ဆန်းစုကြည်ပြောတာကမဲပေးဖို့အခွင့်အရေးရှိတယ်လို့မဲမပေးဖို့လည်းအခွင့်အရေးရှိတယ်ဥပဒေကြားထားချက်အဲ့ဒါကိုပြောပါတယ်။ဒုဒုအနေနဲ့မဲမပေးတာကလည်းဥပဒေရအခွင့်အရေးပဲဆိုတာပြောတာရှိတယ
်။ဒါပြင်အန်အေဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လက်ရှိအခြေအနေမှာအခက်အခဲအကျတဲ့တွေနဲ့ရင်ဆိုင်နေရပေမဲ့အဖွဲ့ဝင်တွေကညင်ညွတ်ညွတ်နဲ့ဝိုင်းဝန်းလှုပ်ဆောင်နေကြတယ်ဆိုတာကအကောင်ဆုံးလုပ်ရဖြစ်တယ်လို့လည်းဒေါ်အောင်ဆန်းစုကြည်ကဆိုပါတယ
် NLD အတွက်အခုလိုခက်ခဲတဲ့အချိန်မှာ NLD အဖွဲ့ဝင်တွေ NLD လူငယ်များနောက်ပြီးတော့အမျိုးသမီးအဖွဲ့ဝင်များအားလုံးညင်ညင်ညွတ်ညွတ်နဲ့လက်တွဲဆောင်ရွက်တာတူအနေနဲ့အများကြီးကုန်ယူတယ်တဲ့ဒီလိုခက်ခဲတဲ့အချိန်မှာဆောင်ရွက်တာမို့လို့ဒါအကောင်းဆုံးလုပ်ရတည်ပဲလို့အဲ့ဒါလိုပြောလိုက်ပါတယ်
။စစ်ဆိုးရထုတ်ပြန်တဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကတရားမျှတခြင်းမရှိတာကြောင့် NLD ပါတီအနေနဲ့ရွေးကောက်ပွဲဝင်ဖို့မပုံထပ်မတင်တော့ဘူးလို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ပိုင်း NLD ဟာလူမှုရေးလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်လာခဲ့တာပါ။ပြီးခဲ့တဲ့လအတွင်းအပူချိန်လွန်ခဲ့ပြီးရန်ကုန်မြို့ပတ်ဝန်းကျင်မှာတောက်သုံးရေရှာပါမှုနဲ့ရင်ဆိုင်ကြရတော့ကလည်း NLD အဖွဲ့ဝင်တွေဝိုင်းဝန်းကူညီလှုပ်ဆောင်ပေးခဲ့ကြပါတယ်။အဲ့ဒီလိုလူမှုရေးလုပ်ငန်းတွေလုပ်တဲ့နေရာမှာလဲအရင်နိုင်ငံရေးပါတီအဖြစ်တည်ရှိနေတော့ကလို့ပဲ NLD အဖွဲ့ဝင်တွေဟာအနာဘိုင်းရဲ့ဖိနှိပ်ကန့်သတ်မှုတွေခံခဲ့ကြရုံနဲ့မကဘဲဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေတွေနဲ့ပါရင်ဆိုင်ခဲ့ကြရတာပါ။ဒါကြောင့်အနာဂတ်မှာအခုလိုပြည်သူ့အကျိုးပြုလုပ်ငန်းတွေလှုပ်ဆောင်နိုင်အောင်လူငယ်တွေကိုပြုစုပြောထောင်ပေးကြဖို့လဲဒေါ်အောင်ဆန်းစုကြည်ကအကြံပေးတိုက်တွန်းခဲ့ပါတယ်
။လူကြီးတွေလူလတ်ပိုင်းတွေကနောက်မြန်မာနိုင်ငံမှာလူငယ်များနောက်မျိုးဆက်ကိုကျွန်တော်တို့ပြောထောင်မှုလို့လေအဲ့ဒါလို့ပြောထောင်မဲ့အလုပ်ကနိုင်ငံရေးပါတီယူပဲမဟုတ်ဘူးပြည်သူလူထုအားလုံးမှလည်းတာဝန်ရှိပါတယ်အဲ့တော့ပြောထောင်မဲ့ပုဂ္ဂိုလ်ဟာတဲ့အချက်နဲ့ချက်ပြောပါတယ်သဘောထားကြည့်ရမယ်တဲ့ရဲဘော်ရဲဘက်စိတ်နဲ့ပြောထောင်ရမယ်တဲ့
ဒါကတော့ဒီကနေ့ဒေါ်အောင်ဆန်းစုကြည်နဲ့တွားရောက်တွေ့ဆုံခဲ့တဲ့အကျိုးဆောင်ရှင်နေကြီးဦးညောင်ဝင်းကပြန်လည်ပြောပြသွားကြတာပါဒီကနေ့တွေ့ဆုံခဲ့ကြတဲ့အဓိကအကြောင်းရင်းကတော့ဒေါ်ဆန်းစုကြည်ရဲ့အိမ်ချဝင်းအတွင်းမှာရှိတဲ့တိကျအိမ်ငယ်တစ်လုံးကိုဖြိုဖျက်ဖို့တောင်းဆိုခဲ့တဲ့ကိစ္စဖြစ်ပါတယ်။ဒါကိုရန်ကုန်စီမင်းတာယာကအစောပိုင်းမှာခွင့်ပြုခဲ့ပေမဲ့နောက်ပိုင်းမှာကန့်ကွက်မှုရှိတဲ့အတွက်ဆိုပြီးခွင့်ပြုချက်ကိုပြန်လည်ရုပ်သိမ်းသွားတာကြောင့်စီမင်းတာယာအနေနဲ့ဆုံးဖြတ်ပိုင်ခွင့်မရှိဘူး။တရားရုံးကသာဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုပြီးတော့ပြန်လည်လျှောက်ထားရေးတိုင်ပင်ဖို့အတွက်ဖြစ်ပါတယ်။ဒီကနေ့ဦးညောင်ဝင်းနဲ့အတူဒေါ်ဆန်းစုကြည်ကိုတွားရောက်တွေ့ဆုံခဲ့ကြသူတွေကတော့နေပြင်ဆင်ရေးအတွက်ကိုကြီးဆောင်ရွက်ပေးနေတဲ့ဦးကျော်ထင်နဲ့အင်ဂျင်နီယာဥက္ကွန်တာမြင့်တို့ဖြစ်ကြပါရခင်ဗျာ